2018အစီအတော်အားရှာအာဆီယံဆူဇူကီဖလားဘောလုံးပွဲမှာတော့မြန်မာအသင်းကပွဲဥဒ္ဒါမှာအနိုင်ရသွားပါတယ်။မြန်မာအသင်းဟာအုပ်စုအဖွဲ့ပွဲစဉ်ဖြစ်တဲ့ကမ္ဘောဒီးယားထဲနဲ့မန္တလေးမြို့ကမန္လာတီရီအောက်သာကွန်းကြီးမှာဒီကနေ့ကစားခဲ့ကြတာမှာမြန်မာက၄ဂိုးတကုတ်နဲ့အနိုင်ရသွားပါတယ်။ဒါပေမဲ့ဒီပွဲမှာကမ္ဘောဒီးယားအသင်းကဂိုးအရင်သွင်းခဲ့လို့ပထမပိုင်းအပြီးမှာကမ္ဘောဒီးယားကတကူကိုမရှိနဲ့ဥဆောင်နေခဲ့တာပါ။ဒုတိယပိုင်းမှာတော့ကမ္ဘောဒီးယားအသင်းကမြန်မာဘက်ကိုအပြန်အလှန်တိုက်စစ်ဆင်ကစားပြီးဂိုးသွင်းခွင့်တွေရခဲ့ပြီးမြန်မာဂိုးသမားလက်ဆွမ်းပြကာကွယ်နိုင်ခဲ့လို့ဂိုးထပ်မရပဲမြန်မာကဒုတိယပိုင်းမှာ၄ဂိုးပြန်သွင်းပြီးတော့နောက်ဆုံးမှာမြန်မာအသင်း၄ဂိုးတကူနဲ့နိုင်ပြီး၃မှတ်ရယူနိုင်ခဲ့တာဖြစ်ပါတယ်။မြန်မာအတွက်ဂိုးတွေကိုတော့လိုင်းမူဘူးက၂ဂိုးတန်းထောင်နဲ့စီသူအောင်တို့ကတကူစီသွင်းပေးခဲ့တာပါ။အုပ်စုအေမှာတော့မြန်မာအသင်းနဲ့ဒူဗီယက်နမ်မလေးရှားကမ္ဘောဒီးယားလာအိုတို့ပါဝင်ပြီးတော့အုပ်စုဘီမှာတော့လက်ရှိချန်ပီယံထိုင်းအင်ဒိုနီးရှားစင်ကာပူဖိလစ်ပိုင်နဲ့ဒီမိုလက်စတီတို့ပါဝင်တာဖြစ်ပါတယ်။မြန်မာအသင်းဟာ16ရက်နေ့မှာတော့လာအိုအသင်းကိုဝေးကွင်းမှာတောက်ကစားမှာဖြစ်ပြီးတော့20ရက်နေ့မှာတော့ဗီယက်နမ်အသင်းနဲ့ရန်ကုန်မှာပြန်ကစားရမှာပါ။အဲ့နောက်24ရက်နေ့မှာတော့မလေးရှားအသင်းနဲ့ကွာလာလမ်ပူမြို့မှာအုပ်စုနောက်ဆုံးပွဲစဉ်ကိုကစားရမှာဖြစ်ပါတယ်ခင်ဗျာ။